အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာအမေရိကန်ဘက်ကရေချောင်းပြင်လေချောင်းအင်အားတွေပါစချလာနေပြီလို့သုံးသက်သူတွေကဆိုပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေရဲ့အာရှဒေသခီးစဉ်အပြီးမှာဖြစ်လာတဲ့တောင်တရုတ်ပင်လယ်ပြင်ထဲလေချောင်းအင်အားတိုးလာတာဟာတရုတ်ရဲ့အင်အားချဲ့ထွေမှုကိုအလျင်အမြန်အသေးစိတ်စောင့်ကြပ်နိုင်မှုဖြစ်တယ်လို့ဒေသတွင်းကြွမ်းကျင်သူတွေကယူဆပါတယ်။အခုလိုလေရင်တွေချထားမှုကြောင့်ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်အတွင်းစစ်သည်မောတွေသွာလာမှုပေါ်ပိုတိတိတသာစောင့်ကြည့်သွားနိုင်ပေမဲ့တရုတ်နယ်တင်မာမှုကိုတော့ပိုဆိုးသွားစေလိမ့်မယ်လို့သုံးသက်သူတွေကထောက်ပြကြပါတယ်။လေရင်တွေသဘာဝအရတင်မောတွေထက်ပိုများများစောင့်ကြည့်နိုင်ပြီးသူတို့လုပ်စရာတွေကိုလည်းပိုများများပြအောင်လုပ်နိုင်စွမ်းရှိတယ်လို့ဒီသုံးသက်သူတွေကပြောပါတယ်။လေရင်တွေဟာအမြင့်ပြန်ပြီးအပေါ်စည်းကကြည့်နိုင်တာမို့တင်ပေါ်နဲ့မတူပဲလေလာစောင့်ကြပ်မှုကိုကြဲကြဲပြန့်ပြန့်အလွယ်တကူလုပ်နိုင်တဲ့အားသာချက်ရှိတယ်လို့ဟဝိုင်ယီပြည်နယ်ဒန်နီယယ်ကေအင်နိုယီအာရှပစိဖိတ်လုံခြုံရေးလေလာမှုဌာနကပမောခအလက်ဇန္ဒားဖူဘင်ကပြောပါတယ်ခင်ဗျာ